တော့အင်းဦးစိန်ခင်ဗျာကျွန်တော်ဒီနေ့ဆက်သွယ်ကြရင်တော့ရခိုင်ပြည်နယ်မှာအေးအေးနဲ့အစိုးရစစ်တပ်နဲ့ဖြစ်နေတဲ့တိုက်ပွဲကြောင့်စံတရားနဲ့ဖမ်းဆီးစစ်ဆေးခြင်းခံရတဲ့ပြည်သူတွေရဲ့အခြေအနေကိုကြည့်လို့ရတယ်။အဲဒီဖမ်းဆီးတရားစွဲဆိုတဲ့လူတွေကိုတရားဥပဒေနဲ့အညီယုံတင်စစ်ဆေးပါသလား
။ယုံတင်တဲ့အနေထားတော့ရှိပါရဲ့ဗျာ။ဒါပေမဲ့ပထမတော့တက်ကဖမ်းပြီးမှပဲရဲကိုအပ်ပါတယ်။ရဲကအပ်ပြီးမှပဲရမန်အချက်ချက်ယူပြီးတော့တရားစွဲဆိုပါတယ်။စွဲဆိုတဲ့အခါမှာလည်းပဲအထူးသဖြင့်ညောင်ဦးတို့ဟိုရပြီးတော်တို့လိုဖြစ်နေတဲ့အနေအထားတွေမှာဆိုလို့ရှိရင်အကျန်းတဲ့ဥပဒေပုံမှန်တွေကထောင်ရန်ခဏနှစ်အချက်ချက်ကြီးတက်တကြုံဆက်မှတ်နေတဲ့ပုံမှန်တွေနဲ့စွဲနေဆိုတော့အားလုံးကိုခရိုင်မှာစွဲတဲ့အနေအထားပါ။အဲ့ဒီခရိုင်မှာစွဲတဲ့အချိန်မှာညောင်ဦးခရိုင်ဆိုလို့ရှိရင်လုံခြုံရေးအကြောင်းပြချက်ပြီးတော့ယုံကြောင်လျှောက်ပါတယ်။ဒီခိုင်ပြည်နယ်တရားပြတ်တော့အဲ့တော့ယုံကြောင်လျှောက်ထားတဲ့အနေအထားကလည်းကြံ့ကြပါလေ။ယုံကြောင်လျှောက်တဲ့အခါမှာဟိုကြာနာပြီးတော့ဆုံးဖြတ်တဲ့အချိန်ကလည်းလုံလုံးလုံးကြီးအရာကိုအနည်းဆုံးဆက်လာ3လလောက်ကိုကြံ့ကြပါလေ။ဒါကြောင့်ခိုင်ခိခါပြီး6လလောက်မှပဲတရားစစ်ဆေးနိုင်တဲ့အချိန်ကိုယူခံကြပါလေ
။ဟုတ်ကဲ
့။နောက်ယုံုံရောက်တဲ့မဲ့တရားလူတွေဟာဒီလိုမျိုးသခံမျိုးဖြစ်နေတယ်ဆိုတော့အကြောင်းမျိုးတွေကြပြီးတော့ယုံကြည်အတိုင်းမလာဘူးအထူးသဖြင့်မင်းချောင်းတော့ရဲတွေပြီးမလာဘူးတမတော်ဒီကဲတွေကစအဆင်စင်တောင်းရှိတဲ့ဒုညတ်ဖြစ်တယ်ဆိုလုံးဝမလာဘဲနဲ့အကြောင်းအမှုမျိုးကြတဲ့အတွက်စစ်တဲ့အခါမှာအားကိုကျင်းကြတဲ့အနေအားကိုရင်ဆိုင်ရတဲ့အနေအားကိုရှိပါတယ
်တချို့ကအပြစ်မဲ့တဲ့လူတွေကိုသံတရားနဲ့ဖမ်းဆီးပြီးတော့နှိပ်စက်တယ်ညှင်းဆဲတယ်ဆိုတဲ့စကားတွေပြောသံကြရပါတယ်။အဲ့ဒါတကယ်ဟုတ်ပါသလား။သူတို့မဟုတ်တကယ်တမ်းဖမ်းသိမ်းဖမ်းထိုက်လို့ဖမ်းပြီးတော့ရုပ်မှကုနာတရားဆွဆူတင်ပြရတဲ့အခါမှာသက်သေအထောက်အထားရဒီလူတွေဟာသူတို့ဆွဆွဲတဲ့အတိုင်းအကြံဖက်ဥပဒေနဲ့ညှိစွန်းတဲ့တရားခံတွေဖြစ်နေပါသလား။အဲ့ဒါလည်းအကြံပြုသုံးသပ်ပေးပါဦး။စိုက်ပါဆ
ောင်ရက်တဲ့အမှုတွေကိုကျမတို့သွားပြီးတော့ဒီလိုစီလာကြီးကြံ့ကြံ့ကြည့်ပါလို့ပြား။အမျိုးအနေထားမှာဒီကိုခိုင်းကြည့်ထားရလေဒီကစားပြီးတော့ဖမ်းတယ်ဘယ်နေရာမှာကြာခဲ့လဲဆိုတော့သူတို့ကမချွေးမချံပြောပြတဲ့အတွက်ကျမတို့ကကိုယ်အမှုကိုရင်ဆိုင်တဲ့အခါမှာခုခံချီပမှုရမ်းကြောင်းနဲ့ပြန်နံမီးတွေခါမှာတော့အမှုတွေကိုညှိနှိုင်းချက်အရာကျမကတကယ်ကိုရုံရုံကြည်ကြည်နဲ့ဒီကမှာဉာဏ်ရည်ရှိတယ်ချင်းုံတက်ပြရတာရှိတယ်တက်မှာအမှုပြည့်စက်ခံခဲ့ရတယ်ဟုတ်ရုပ်ကိုရေးပြတဲ့အခါမှာလည်းဘယ်လိုရှိလဲဒီတော့ဟောမခံမချင်းကိုစိတ်ဆက်ချင်းငုံကြုံနဲ့ပြည့်စက်ပြီးမှပဲသင်္ဟာဆွဲဆိုတဲ့ခါရတဲ့အဖြစ်ကိုရောက်တယ်။တချို့ကလည်းသူမတရားပြီးဥပဒေပုံမှန်နဲ့ဆွဲဆိုပြီးမှပဲအကျန်းဆက်ရဲ့ဆွဲဆိုခြင်းခါရတယ်။ကိုရာမျိုးတွေကဒါကျမကတော့အမှုတွေရေးကြချက်အရာနဲ့သူတို့ကိုယ်ပေါ်မှာရှိတဲ့ဉာဏ်အကျန်းချက်တွေသူတို့ပြောတဲ့လူသားမှုတွေနဲ့မှန်ကန်ပြည့်ရင်းမှုတွေကိုကျမကယုံကြည်ပြီးတော့ယုံချင်းမှာတော့ကျမမေးပါတယ်။ဒီဆုံးသွားတဲ့လူတွေလည်းရှိပါတယ်
သူတို့စပြီးတော့ဖမ်းမိဆိုတဲ့အခါမှာဘယ်လိုလူတွေကိုဖမ်းတယ်အဲ့တော့သဘုံနဲ့ဆက်သွယ်ရှိတဲ့ဒီရွာမှာသူရိမုတ်ဒီရွာကရွာသားတချို့ကသဘုံတပ်ဖွဲ့ဝင်တွေဖြစ်တယ်ဆိုတော့အဲ့လိုပုံစံမျိုးနဲ့လိုက်ဖမ်းတာသူတို့ကတွေ့တဲ့လူတွေကိုဆွဲလိုက်ကြရတာခဏ
အကြီးကအရင်ကြီးတာကိုကျွန်မပြောမယ်ရှင်ကြီးရွာအပြင်မှာရှင်ကြီးရွာအုပ်ချုပ်ရေးမှုဆိုတာအစိုးရရဲ့တာဝန်ရှိတဲ့နော်အခြေခံအုပ်ချုပ်တည်ယူဒဏ်စာတရပါမယ်အထူးသဖြင့်ဒီတော့အုပ်ချုပ်ရေးမှုတွေပဲအခန်းကြီးထားတယ်အနှိမ့်ချက်ထားတယ်ယာဉ်မှုတွေအုံမှုတွေဒါပထမဆုံးဉာဏ်သာပြရဒီဟာဒီဘောထောက်ပံ့နေဘူးလေတတ်သဖြင့်နော်ကျွန်တော်တို့လိုက်ပေးရတဲ့အမှုတွေနောက်ဒီမှာပို့တယ်ဆရာအဲ့ဒီမှာပို့တဲ့ဒီအနည်းငယ်ကတည်းကမြောက်ပါဒီမြောက်ဒါမှမဟုတ်ဒီလုံခံလိုက်တဲ့ driver ကစပယ်ယာကအစပေါ့နော်အဲ့လိုပဲအဲမှာတွေ့ရယူဟောဒီနည်းချက်သားကြီးခြံကနေပြန်လာတဲ့ဒီတတ်သဖြင့်ကွာမျိုးတွေပဲခံရတယ်။ကျွန်တော်ကအမှုလိုက်တဲ့တက်ဟာညပေါင်း40လေးမျိုးရှိပါပြီဆရာက။နောက်တစ်ခါနားထိုင်ပြီးတော့ဟိုညကန်းဆက်မှာကျဲကျောင်းနေတဲ့အဖိုးကြီးအဲမင်းမကအော်ပြစ်ပြီးတော့အဖိုးကြီးဘုံထောင်ကလာဆိုတော့ဆရာပြည့်တဲ့အတိုင်းပါပဲ။ကျမတို့ရခိုင်ပြည်မှာနားထောင်လဲပြီးအောင်လို့ဘုံလို့ခေါ်တယ်။ထောင်ထဲပါတယ်ရွာမှာရှိတယ်ဘုံတော့ရှိပါတယ်ဆိုတော့ကိုအိမ်မှာဖမ်းပြီးတော့ခေါ်တော့တမိတဲ့သားတွေရှိမှသူဘုံတွေကိုပြအဲ့ဒီဘုံကနားထောင်လဲပြီးတော့ဘာမလဲအဲ့ဒီဘုန်းကြီးကလည်းခေါင်းကိုကျွဲပြီးတော့အဲ့ဒီချက်ချင်းနဲ့တွန့်ပြီးတော့ဖိတ်ချက်ထားရတယ်ဆိုဆရာမပြောတာကျွန်တော်ဘာမှမကြောက်ဘူးကျွန်တော်ဖြစ်တာလေကျွန်တော်ပြောမယ် န်ထဲမှာလေးရှိမိမိသားတွေကလည်းကျွန်မအခုကဒီတရားလို့တရားရှိတွေရဲရရှိတွေဖြစ်တဲ့အခါမှာကျွန်မတည်တည်ဆတ်ဆတ်ကိုမင်းမျိုးပြီးတော့ပြုတ်ပြေးပါတယ
်တလောတုံးကလားမနှစ်ကလားအဲ့ဒီမြောက်ဦးမြို့နယ်ကကျေးရွာအုပ်ချုပ်ရေးမှုတွေအားလုံးလိုလိုပဲရာထူးကနှုတ်ခွက်တယ်ဆိုပြီးတော့ဖြစ်ခဲ့တဲ့ဖြစ်ရပ်တစ်ခုကြားလိုက်ရပါတယ်အဲ့ဒီကြားတော့ဘယ်လိုရှေ့ဆက်ဖြစ်သွားပါလဲသူတို့ပြန်ပြီးလက်ခံရသလားသူတို့နေရာမှာအစားထိုးခန့်သလား
အစားထိုးမခန့်ဘူးဆရာကျောက်တော်မျိုးနေမှာလည်းဒီလိုပဲလောက်ခဲ့ပါတယ်တယောက်ပြောက်သွားတာခုခုခြာမတွေ့ဘူးလေဆရာကျောက်တော်မျိုးနေတာအဲ့တော့ရပြည်တော်မှာလည်းဒီလိုပဲလောက်ကြပါတယ်အုပ်ချုပ်ရေးမှုတွေဟာဒါပေမဲ့ဒီလောက်ကြီးဟိုအုပ်ချုပ်ရေးပြပြနေတဲ့အချိန်လုံးလုံးကြီးအကြီးကြီးနေတဲ့အချိန်အဲ့လာဒီမှာတော့တနည်းတော့ဒီမျိုးလေတော့ခရိုင်ရဲ့ဒီမျိုးလေးကြီးပြီးတော့ဒီလိုကြောက်ရတဲ့အနေအထားမျိုးတွေဆက်ပြီးတော့တောင်းရကြတာရှိကြတယ်အစားတို့ခိုင်းရတာတို့ပါပြီးတော့ကျွန်တော်ကြားမိပါဘူ
းဒီကိစ္စနဲ့ပတ်သက်ပြီးတော့ခိုင်းပြည်နယ်မှာသူရင်းမဟုတ်ပြည်တော်စုလွှတ်တော်မှာလူထုကိုယ်စားလှယ်အမတ်တွေကဒီကိစ္စကိုတင်ပြတာမင်းမြန်တာရှင်းလင်းရဲတောင်းတာကလုပ်ကြပါသလားအဲ့လိုလုပ်တဲ့ဆိုရင်ဘယ်လိုပြန်လဲပြီးတော့ဖြေကြပါလဲဒီပြည်သူတွေကိုဖန်စီ
ကိုယ်သိတတ်တာလို့ပါလို့လည်းတော့ကျွန်မမင်းခွန်ကိုအထူးတော့မကြမ်းမိပါဘူးခင်ဗျာဒါပေမဲ့တကယ်တမ်းဒီပြန်တန်းစီဆုံးလာတဲ့ဖြစ်နေတဲ့အနေအထားတွေတော့အခုတည်းကကျွန်မတို့ရခိုင်ပြည်နယ်ဖြစ်တော်ကိုယ်စားလှယ်တွေကတော့အမင်းမြင်တာတော့အစ်တကအကြည့်ကြည့်တာတော့ရှိပါတယ်အပြည်နယ်မှာအပြည်ထောင်စုမှာလည်းကြိုးစားတယ်ဒါပေမဲ့ဟိုခုမပြုဘူးဆိုတာမင်းကြည့်မရဘူးဆိုတာအဲ့လိုအနေအထားမျိုးတော့ကြားပါဒါပေမဲ့ဒီတန်းစီကိစ္စကလည်းတင်ဆုံးနေစရာဒီကတော့အပြည်ပြည်ရတော့ကိုယ်စီမံခန့်ကတော့အင်တာဗျူးတွေမှာတော့တော်တော်လေးကိုအပြည်ပြည်ပုံစံပြည်နေနေနေအထူးကြားတင်ပြကြတာလည်းတော့ကျွန်တော်ကြည့်ပါတယ
်ပြည်တော်စုလွှတ်တော်ကတော့ထားပါတော့ပြည်နယ်လွှတ်တော်ဟာအစိုးရအပေါ်မှာပြည်နယ်အုပ်ချုပ်ရေးအပေါ်မှာတစုံတရာဩဇာတည်ရောက်ခြင်းတစုံတရာဆွေးနွေးညှိနှိုင်းပြီးတော့ဖြည့်ဆင်းဖို့ပြည်နယ်လွှတ်တော်ကကန့်လန့်တာကိုပြည်နယ်အုပ်ချုပ်ရေးအာဏာပိုင်တွေဘက်ကဘူပန်းဆောင်ရွက်ပြီးတော့စီစဉ်တာမျိုးဒီဟာကိုဖြည့်ဆင်းဖို့ကြိုးပမ်းတာမျိုးရှိပါလားခင်ဗျာ
။ဒါတွေကမတွေ့ရဘူးဆရာ။ဒါပေမဲ့ခုနကလုံးလာတဲ့အနေအထားပေါင်းခဲကတော့စဉ်းစားတိုက်တိုက်လိမ့်ကြတယ်ဆိုတော့ကျွန်မတို့အသိမှတ်ရှိပါတယ်။ဒါပေမဲ့အဲဖြစ်တော်နဲ့အဲရခိုင်ပြည်နယ်အတွက်နဲ့ဟာကတော့ဒီကိစ္စတစ်ခုပဲမဟုတ်ပါဘူး။ဝီကျန်ရဲ့အကွာဟာတွေကလည်းအရှိနေတယ်ဆိုတာကတော့ဆရာတို့လည်းသိပါတယ်။ကျွန်မတို့လည်းနေနေသိနေရတာပါပဲ
။ဟုတ်ကဲ့။ဒီတော့တခုစောစောကမိခဲ့ဖို့ကောင်းတယ်ထင်ပါတယ်အဲ့လိုတန်တရားနဲ့ဖန်စီပြီးတော့တရားဥပဒေအရအဖြစ်မပေါ်ခင်မှာလက်လွန်ပြီးတော့သိဆုံးသွားတယ်ဆိုတဲ့သတင်းတွေကြားပါတယ်အဲ့ဒါမျိုးကဘယ်နှခုလောက်ဖြစ်ဖြစ်ပါလဲခင်ဗျာ
ကျမအတီတော့9လောက်စောစောလောက်ကိုကျမသိထားပြီးပါပြီကျမလိုက်တဲ့အခုကလည်းတရားကိုဆုံးသွားတာလေဆုံးပြီးမှပဲကျန်လို့ဒီလိုကျမအထုတ်လိုက်ရတာပါနောက်နေတာဒီဖက်ကတည်းကကိုယ်တော်ကပဲကြည့်ရအဲ့ဒါမှလည်းအကျိုးရောက်တော့ဒီမှာတို့ကြားရပါလေ
အဲ့တော့အဲ့လိုသိဆုံးသွားတဲ့သူတွေအတွက် justice ဆိုတာမရှိဘူးလားအဲ့တော့သူတို့အတွက်အမှန်တရား
အဲ့ဒါမျိုးပဲကျွန်မပြောပါတယ်အဲဘသူကိုသွားပြီးတော့ဘသူကတိုက်ရမှလဲမျက်နှာတူဆိုတာဒါဘသူကအရင်ကြီးပြေးမှလဲအဲ့ဆိုတဲ့အနေအထားတွေဟာရှိကြတယ်ကျွန်မတွေဟာခံအကျေရှိတဲ့ခံကျင်းချက်တွေရှိတယ်။ဥပဒေနဲ့အင်ဂျင်ချင်းတွေတရားပြတာရှိတယ်။ဒါပေမဲ့ကျမတို့ရဲ့အမိသားတွေကဒီတိုင်းနဲ့ဟိုတနေ့ပြစ်ပြီးတော့ဒဏ်ရာရပြီးတော့ပြေးသွားပါတယ်ဆိုပေမဲ့ဟိုတားလျှောက်ကိုလည်းဒီလိုဘုံခေါင်းလိုဘုံခြံရှိလို့ပြေးပါတယ်ဆိုပြီးတော့ရှစ်လာနေပြီးမှပဲဟိုစိတ်ကြက်နေတဲ့လက်သွားတဲ့ဒုက္ခရှိနေတယ်ဆိုကျမတို့ကမြင်ဆိုင်ပြီးတော့အစတေးခံရကြရတယ်ဆရာ
။အဲ့တော့ကျွန်တော်တခုမေးပြစေနောက်ဆုံးအနေနဲ့အခုကျွန်တော်မင်းနေတာကဆိုရစစ်တပ်ဘက်ကအာဏာပိုင်ဘက်ကဘယ်လိုလုပ်တယ်ဆိုတာကိုပြောနေတယ်ကျွန်တော်ဒီတိုင်းဆွန့်လိုက်ရင်သောတာရှင်တို့ကမေးလာပါလိမ့်မယ်အေးအေးသဘုံတွေကလုတာကိုကြတော့မမေးဘူးလားဆိုတော့ပြောကောင်းပြောပါလိမ့်မယ်ဆိုတော့အစိုးရရဲ့တချို့တွေစပိုင်တွေလို့ယူဆပြီးတော့အေးအေးဘက်ကတော့လို့ဖန်ဆီးပြီးတော့ဥပဒေမဲ့လုတာတွေရှိပါလားခင်ဗျာရှိရင်လည်းအမှန်တိုင်းပဲပြောပါ
ကျွန်မပြောနေတော့အော်ရခိုင်အမျိုးသမီးကြီးနေတဲ့အတွက်ဘယ်လိုကြီးပြောတယ်လို့ပြောလို့ကျွန်မအတူတလောက်ကတော့ဒီလိုဖန်ဆီးခေါ်ပြီးတော့အဲတက်ပြတယ်ဆိုတာမျိုးတော့ဒီလိုမျိုးတက်ကတော့တင်းငုံတင်းကိုယ့်ရဲ့မိမဆက်ထိခိုက်နေတယ်ကတော့တိုးတိုးတက်နေတဲ့ဖြစ်ဖြစ်ကျေကျေလောက်လောက်ရေးအဖြစ်ထွက်လာမှာပဲဆရာအဖန်ဆီးတာတွေဒါတွေခေါ်ဆောင်သွားတာတွေအဲနောက်ပြန်ထွက်တာတွေမတက်သေးတာတွေတော့ကြားပါတယ်ဒီလိုတက်ပြတာတွေပါတယ်ဆိုတော့ကျွန်မလည်း မကြမ်းဘူးလို့ပဲကျွန်မအဖွင့်လို့ပြောပေးရကြည့်ပါ